တောင်တရုတ်ပင်လယ်ပြင်အတွင်းရေပြင်ပိုင်နဲ့ဆိုင်ရာအငြင်းပွားမှုတွေကိုဖြေရှင်းရေးအာဆီယံအဖွဲ့နဲ့အမေရိကန်ပြည်ထောင်စုတို့မှတာဝန်ရှိတယ်လို့အမေရိကန်ထိပ်တန်းသံတမန်ကပြောဆိုလိုက်ပါတယ်။တစ်ဖက်မှာလည်းတရုတ်နဲ့အကျိုးစီးပွားကိုအခိုင်အမာကာကွယ်သွားမှာဖြစ်တယ်လို့တရုတ်နိုင်ငံသားဝန်ကြီးကထုတ်ဖော်ပြောဆိုထားပါတယ်။နေပြည်တော်မှာလက်ရှိကျင်းပနေတဲ့အာဆီယံစည်းဝေးတွေအတွင်းစနေနေ့မှာတောင်တရုတ်ပင်လယ်ပြင်ရေထုတ်ဖော်ပြောဆိုမှုတွေကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။သဘာဝအရင်းမြစ်ကျွဲဝပြီးကုန်သွယ်ရေးအတွက်ပါအရေးပါတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းကရေပြင်ပိုင်တဲ့တချို့ကိုတရုတ်တို့ကတစ်ဖက်အာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်ဗီယက်နမ်နိုင်ငံတွေအပြင်ထိုင်ဝမ်တို့နဲ့ပါအသီးသီးအငင်းပွားနေတာဖြစ်ပါတယ်။ဒီတောင်တရုတ်ပင်လယ်ပြင်အရေးပိုင်ဆိုင်မှုအငင်းပွားမှုဟာဆိုရင်အာဆီယံအစည်းအဝေးတိုင်းမှာပါနေတဲ့ကိစ္စလည်းဖြစ်ပါတယ်။လက်တလောနေပြည်တော်မှာကျင်းပနေတဲ့စနေနေ့အာဆီယံအစည်းအဝေးပွဲအတွင်းမှာတော့တောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတွေကိုဖြေရှင်းဖို့အာဆီယံနဲ့အမေရိကန်ပြည်ထောင်စုတို့မှတာဝန်ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်
။ The United States and ASEAN have a common responsibility to ensure the maritime securityof critical global sea lands and ports
အရေးပါတဲ့ကမ္ဘာပင်လယ်ပြင်တွေနဲ့စိတ်ကမ်းတွေရဲ့ရေကြောင်းလုံခြုံရေးဆိုင်ရာလုံခြုံရေးအသေးချာရှိအောင်လှုပ်ဆောင်ဖို့ American ပြည်ထောင်စုနဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN တို့မှတာဝန်ရှိပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းကတင်းမာမှုတွေကိုကင်တွယ်ဖို့ငြိမ်းချမ်းစွာလှုပ်ဆောင်နိုင်ဖို့အတူတကွလက်တွဲလှုပ်ဆောင်နိုင်ဖို့လိုအပ်ပါတယ်။နောက်ဒီအရေးကိုလှုပ်ဆောင်တာမှာနိုင်ငံတကာဥပဒေအခြေခံနဲ့လှုပ်ဆောင်ကြရမှာပါ။ဒီလိုအဖြစ်အပျက်တွေဟာဒီဒေတာတွေနဲ့အမေရိကန်ရဲ့အရေးကိစ္စလို့ short တွက်လို့မရပါဘူးအရှေ့တောင်အာရှဒေတာမှာနိုင်ငံတကာဥပဒေပေါ်အခြေခံပြီးဖွံ့ဖြိုးတိုးတက်မှုတွေကိုဆက်လက်တွေ့မြင်ရဖို့အရေးကတကဘာလုံးရဲ့အရေးဖြစ်ပါတယ
်တရုတ်တို့ကတော့မကြသေးခင်ကပဲဗီယက်နမ်နဲ့ပိုင်နဲ့အငင်းပွားနေတဲ့နေရာတွေမှာရေနံရှာဖွေရေးကိုတစ်ဖက်သက်ဝင်ရောက်လှုပ်ဆောင်တာကြောင့်တရုတ်နဲ့ဗီယက်နမ်ကြားတင်းမာမှုတချို့ဖြစ်ခဲ့သေးတာပါစနေနေ့နေပြည်တော်အာဆီယံအစည်းအဝေးပွဲအတွင်းသတင်းထောက်တွေနဲ့တွေ့ဆုံလာမှာတော့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကအခြေအမြစ်မရှိတဲ့ရန်စတဲ့လှုပ်ရက်တွေရှိလာရင်တော့တရုတ်တို့ကပြက်ပြက်သားသားတုံ့ပြန်သွားမယ်လို့ပြောဆိုလိုက်ပါတယ
်ဝမ်ပစန့်ချင်ပြောရင်းရှင်းရန်ဆီချောဇိုဆိုရင်နန်ခါတဲ့ကျင်းကြောင်
တရုတ်ရဲ့အချုပ်အခြာအာဏာတည်မြဲဖို့ရေချောင်းဆိုင်ရာအခွင့်အရေးနဲ့အကျိုးစီးပွားတွေကိုထိမ့်သိမ်းဆောက်ရှောက်ရေးအပေါ်တရုတ်ရဲ့ရည်တည်ချက်ဟာခိုင်မာပြီးပြောင်းလဲလို့လည်းမရနိုင်ပါဘူးလို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကပြောခဲ့တာပါ
။我们认为啊，如果有关的倡议，
တချိန်တည်းမှာပဲအငင်းပွားမှုတစ်ခုချင်းစီအလိုက်ငြိမ်းငြိမ်းချမ်းချမ်းဖြည့်ရှင်းဖို့အတွက်တရင်တနည်းအကြံဉာဏ်ပေးဆေးစပ်ညှိနှိုင်းရေးကိုတရုတ်ဘက်ကဆက်လက်လှုပ်ဆောင်ဖို့အစဉ်အသင့်မှာပဲလို့သူကပြောခဲ့တာပါ
။ခွန်ပါချင်မရောပြီးရောက်ဤမည်ချက်ချက်
တရုတ်နိုင်ငံအနေနဲ့နိုင်ငံကြီးတစ်ခုရဲ့တာဝန်ယူရမှုရှိတာနဲ့အညီရှင်းဆက်ပြီးစိတ်ရှည်တီးခံသွားဖို့အဆင်သင့်ရှိနေပါတယ်။ဒါပေမဲ့အခြေအမြစ်မရှိတဲ့ရန်စတဲ့လှုပ်ရှားမှုတွေကိုတော့တရုတ်ဘက်ကရှင်းလင်းအောင်ဆောင်ရွက်ပြီးခိုင်မာတဲ့တုံ့ပြန်မှုတွေလှုပ်ဆောင်သွားမှာပါလို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကပြောကြားခဲ့တာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းရေပိုင်နဲ့အငင်းပွားနေတဲ့ကျွန်းတချို့အပေါ်မှာတရုတ်တို့ကမီးပြတိုက်တွေတိစောက်သွားမယ်ဆိုပြီးတော့လေဒီသတင်းပါအတွင်မှာပဲတရုတ်နိုင်ငံပိုင်သတင်းတွေမှာဖော်ပြကြပါတယ်။အာဆီယံနိုင်ငံတချို့နဲ့တရုတ်နိုင်ငံကြားရေပြင်ပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေအပေါ်မှာတော့အာဆီယံအလှည့်ကြဥက္ကဋ္ဌမြန်မာနိုင်ငံကဘဲလာရက်တီမှာမဟုတ်ဘဲသက်ဆိုင်ရာနိုင်ငံတွေကြားငြိမ်းချမ်းစွာတွေ့ဆုံဆွေးနွေးအဖြစ်ရှာရေးအတွက်တရုတ်နဲ့မြန်မာကြားရင်းနှီးတဲ့ဆက်ဆံရေးကိုအသုံးချပြီးဂျားဝင်ဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာဘက်ကပြောဆိုထားပါတယ်ရှင်။